ဒီရာဒီလူဆိုင်ရာညီလာခံမှာကမ္ဘာကြီးပုံရိပ်လာမှုကိုကင်တွယ်ဖြေရှင်းနိုင်ဖို့အတွက်ဒီစင်းရဲတဲ့နိုင်ငံတွေနဲ့ချမ်းသာတဲ့နိုင်ငံတွေကြားမှာဘယ်လိုသဘောတူညီချက်တွေရမလဲဆိုတာကို ဒီနိုင်ငံတကာကလည်းစောင့်ကြည့်နေပါတယ်။နောက်ပြီးဒီညီလာခံကိုဆန္ဒပြနေကြသူတွေကလည်းထောင်နဲ့တောင်းတဲ့ခြေပြီးရှိနေပါတယ်။အဲ့တော့ဒိမ့်မဲ့ရောက်နေတဲ့မြန်မာလူမျိုးတွေကလည်းဒီဆန္ဒပြပွဲမှာပါဝင်နေတဲ့အတွက်အခြေအနေတွေကိုသိအောင်လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်လွတ်မြောက်နေပြီကဒီမခင်မှုကိုကျွန်မဆက်သွယ်မေးမြန်းကြည့်ရခါမှာ
နောက်ဆုံးအချိန်ကတော့ဒီမှာဆိုရင်နိုင်ငံတကာကစိုင်းဖို့ကတော့မျိုးစုံပဲကြီးကကျလို့ဆန္ဒပြနေတာကကမ္ဘာကြီးပြည်ကိုကောင်းအောင်ဆက်မြင့်တက်မှုပေါ့အယုဒ္ဓာဘယ်လိုထိန်းချုပ်နိုင်မလဲဆိုတဲ့အပေါ်မှာဆန်ဆူရှိစံကိုပြောင်းလဲဖို့လိုရဲဆိုတဲ့တောင်ဆောက်တောင်းမှုစီစဉ်လို့ပြောင်းလဲဖို့လိုရဲတောင်ပြောကတော့အာဖရိကတို့နော်ကမ္ဘာကြီးကဒီလိုဖောက်ပြန်ကြောင်ခံရတဲ့နိုင်ငံတွေအတ
နိုင်ငံတကာဆိုင်ရာသဘောတူညီချက်ဆုံးဖြတ်ချက်တွေကိုအနေနဲ့ချီရောက်ချနိုင်ဖို့ကိုသူတို့ကဆန္ဒပြပြီးတောင်းဆိုတယ်။အခုရဲ့ချီလည်းကမဟိုတည်ကြတဲ့ဆုံးဖြတ်ချက်သဘောတူညီချက်မကျသေးဘူးပေါ့နော်။အဲ့ဒီအပေါ်မှာအကုန်လုံးကဒီပေါ်မှာအားလို့အားမရဖြစ်ပြီးတော့ဆန္ဒပြနေကြတာပါ။ကျွန်တော်တို့ကတော့ climate change ဒီ conference ကိုဆန္ဒပြရတော့မဟုတ်ဘူး။political ဟောကျွန်တော်တို့ demonstration ပေါ့။ဒီမှာဒီတွင်မှာဘလို့မှပြည်သူလူထုကိုလည်းကိုစားမပြုပဲနဲ့တိုင်းပြည်တွင်မှာလည်းတွစ်ဆုံဆွေးနွေးရေးကိုတောင်မှအောင်မြော်မလုပ်နိုင်နဲ့ဆရာနဲ့ရှင်တွေကဒီကွာကြီးကြောင်းလို့ဆိုသူတို့ကနေဘလို့ကိုစားပြုဘလို့လုပ်နိုင်မှာလဲပေါ့နော်။ဒီလိုလူမျိုးတွေကိုဘာလို့ဒီလိုဥရောပနိုင်ငံလိုမျိုးနိုင်ငံတကာလိုမျိုးအစည်းအဝေးကိုဘလို့ဘာကြောင့်ဗီဇာပေးရလဲဆိုတဲ့ပုံမှာကျွန်တော်တို့က EU Commission ကိုကန့်ကွက်တာပါ။
ဟုတ်ကဲ့အဲ့ဒီမှာလေအခုဆန္ဒပြနေတဲ့လူတွေအနေနဲ့ပေါ့လေကဘာကြီးပူနွေးလာမှုကိုသူတို့ကင်တွယ်ရေးမှာပေါ့လေဒီအစိုးရတွေနဲ့သဘောတူညီမှုမရဘူးဆိုတဲ့အပိုင်းနေလေမက်ခင်မမိုးတို့ကိုယ်တိုင်တွေ့ကြုံခဲ့ရတဲ့အခြေအနေပြောပြပါအောင်ရှင်
ဟုတ်ကဲ့ဒီမှာတော့ဒီနိုင်ငံတကာအကြောင်းကြီးအကြောင်းသားတွေဖွဲ့စည်းတဲ့ NGO တွေလူပေါင်း3000ကျော်လာတယ်ဒီကနေပြောမှနိုင်ငံသားတွေဆိုစုစုပေါင်း5000ကျော်လောက်ပါတော့ခဏပြလဲလို့ရှိလို့ရှိရင်တော့မြို့အပူကြက်ကြီးပဲကျွန်တော်တို့အိမ်ရှင်လှုပ်ထားတဲ့အတွက်ကြောင့်မလို့အင်္ဂလန်ကကျောင်းသား University ကျောင်းသား3000နဲ့ဂျာမန် University ကျောင်းသား3000လာတယ်သူတို့ကလည်းဒီ climate ကိုခဏပြတဲ့အနေနဲ့သူတို့ကအင်္ဂလန်ကျောင်းသားတွေဆိုလို့ရှိလို့ရှိရင်စပိန်နဲ့လာတယ်အဲအင်္ဂလန်ကဒေမတ်ကိုစင်မော့စီလာပြီးတော့ဒေမတ်ဟိုကန့်ကြီးကနေပြီးတော့မှကိုပင်ရေကင်းချီကိုသူတို့ကစပိန်ရင်းလာကြတယ်စပိန်ရင်းပြီးတော့နေတိုင်းလာတယ်အစီတိုင်းခဏပြတယ်မင်းချင်းလာပြီးသူတို့မှခဏပြလို့ရှိလို့ရှိရင်ကာကွယ်ပို့လို့ရတယ်အဲ့လိုဘုံတွေကိုကာကွယ်မဲ့မျက်နှာဖုံးစွတ်တွေအကုန်လုံးပါလေစမ်းမရေးဟိုတက်ချင်ကြအဆအဲ့လိုမျိုးတော်တော်လေးပြင်းပြင်းထန်ထန်သူတို့ကဆန္ဒပြကြတယ်
ဟုတ်ကဲ့ကျမတို့လည်းကြားရတယ်ရှင်အဲ့ဒီညီလာခံကျင်းပနေတဲ့ခမ်းမအတွင်းမှာဟိုဆန္ဒပြတာတွေလည်းဖြစ်တယ်လို့သိရတယ်ရှင်အဲ့ဒီချိန်ကြီးရောပြောပြပေးပါဦ
းအဲ့ဒီချိန်မှာ NGO တွေကနေပေါ်မှာမြေတဲ့မြေခွန်းတွေတောင်းဆိုတဲ့ချက်တွေဒါတွေကိုနိုင်ငံတကာကောင်းဆောင်နေတာမဖြေနိုင်ဘူးဖြေရှင်းပေးနိုင်ဘူးလို့ရှိတော့အဲ့ဒီဒီမှာအဲ့ဒီဒီညီလာခံတက်နေတဲ့ NGO ကလည်းတော်တော်များတယ်လေအဲ့ဒါသူတို့ကအထက်မှာဆန္ဒပြကြတယ်ရုံးစံပဲဖြစ်လို့ဆိုတော့သူတို့ NGO အကုန်လုံးမောင်းထုတ်လိုက်ပါတယ်အပြင်ဘောင်းထက်လို့ကျမတို့ဂေဝါနေပြီးအကုန်လုံးထွက်ရတယ်ထွက်ရတဲ့အခါကျညနေဘက်မှာလည်းပဲ NGO တွေကိုလုံးဝပေးမဝင်ပါဘူးပေးမဝင်တဲ့အခါကျနေပြီးမှသူတို့ရဲတွေကိုတွန်းထိုးပြီးတော့ပြေးပြီးတော့အော်ဟစ်ဘရောပေါ့နော်ရဲနဲ့လုံးထိုးပြီးတော့အတင်းဝင်ရောက်ကြရဆိုတဲ့အခါကျရဲတွေကနေပြီးတော့အကျန်းပြီးကြိုက်တာတော့ထက်တာတော့အဲ့ဒါဆိုခွေးနဲ့လည်းဝိုင်းပြီးတော့ပေါ့နော်အဲ့မှာနောက်ဖန်စီမင်းကလေးတွေလည်းအများကြီးပဲအဲ့မှာဟိုလက်တစ်ခတ်ပြောတာကားဝတင်တော့တာပေါ့နော်အဲ့ဒါဒီအဝမှနေမယ်အဝဝင်ပေါက်မှနေဖြစ်နေတာပ
ါဟုတ်ကဲ့အဲ့တော့ဒီညီလာခံမှာပေါ့နော်မြန်မာနိုင်ငံကိစ္စရောဟိုဘယ်လိုအခြေအနေရှိပါလဲရှင
်မြန်မာနိုင်ငံကိစ္စကြတော့ကျမတို့ဆန္ဒပြနေနေရောနိုင်ငံတကာရဲ့အော်ဒီရင်တော့ဒီရော NGO ရောသူတို့လာတဲ့ဒါဒီဒီယိုဆာနေဒါဒေါ်အောင်ဆန်းစုစုကြည်ပေါ့သူတို့တည်တယ်ပေါ့သူတို့ထောက်ခံတယ်ပေါ့သူတို့တက်ပဲသူတို့လာလဲမလို့သူတို့ညှော်လင့်တယ်ပေါ့အဲ့ဒါဆိုပြီးတော့သူတို့ကလာပြီးတော့ကျွန်တော်တို့ ਨੇ အဲစကားပြောတယ်နောက်တည်င်းတွေပါကြီးယူတယ်နောက်ဒိမတ်လူမျိုးတွေရတယ်ကျွန်တော်တို့မကြည့်တဲ့ပေါ့နော်အဲတည်င်းတွေဒိမတ်လူမျိုးတွေရတယ်ပဲအာငါတို့နင်းတို့နဲ့အတူပေါင်းပြီးခင်သားပြမယ်တဲ့သူတို့လည်းကျွန်တော်တို့ ਨੇ တစ်နေ့လုံးလိုက်ချက်နေပါတယ်နောက်ဒီနေ့ညနေမှာဂျန်နစ်မမားကော်မတီကလည်းပဲသူကလာပေါင်းမယ်လို့ပြောထားပါတယ်ကျမတို့
ဒိမတ်အခြေဆိုင်မြမရေးလှုပ်ရှားနေတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်လွတ်မြောက်နေမြေကမက်ခင်မမူပြောတာပါအခုလိုဖြေကြားသွားတဲ့အတွက်ကျေးဇူးပါပဲရှင်